မြန်မာကျပ်ငွေတန်ဖိုးရက်စက်ကျဆင်းနေတာကိုထိန်းထားနိုင်အောင်ဗဟိုဘဏ်ကကြိုးစားခဲ့ပေမဲ့ငွေလဲနှုန်းဟာဒေါ်လာကို1550ကျပ်ဝန်းကျင်နဲ့ဈေးကွက်ဆန်ချိန်ချိုးနေစေဖြစ်ပါတယ်။အစိုးရဘက်ကရေရှည်အတွက်ပြုပြင်ပြောင်းလဲမှုတွေလုပ်သင့်ပြီဆိုတဲ့အကြံပေးချက်တွေရှိနေချိန်မှာပဲမြန်မာငွေကျပ်တန်ဖိုးဟာနိုင်ငံတကာငွေကြေးဈေးကွက်ရိုက်ခတ်မှုတွေကိုလွန်ဆန်နိုင်သေးမှာမဟုတ်ဘူးဆိုတဲ့သုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်။ကိုသိန်းထိုက်ဦးစုစည်းတင်ပြထားပါတယ်ရှင်။
ကျငွေတံပိုးကြတဲ့ချိန်ထဲမှာရွှေတစ်ချပ်သားကို10သိန်းနီးပါးဈေးဖြစ်လာပြီးလောင်စာဆီဈေးတွေလည်းတရရည်တက်နေတာကြောင့်အကျိုးဆက်ဖြစ်အခြေခံစားကုန်တွေအပေါ်မှာရိုက်ခတ်မှုတွေရှိလာပါတယ်။မြန်မာနိုင်ငံကုန်သွယ်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်း UMFCCI ဒုက္ခတာဥမမောင်လက်ကတော့ပြည်တွင်းလုပ်ငန်းတွေမှာဒေါ်လာနဲ့ငွေပေးချေတာတွေမလုပ်ဖို့စည်းကမ်းသတ်မှတ်ချက်တွေအပေါ်မှာတင်းတင်းကြပ်ကြပ်ခံတွေ့ဖို့လိုမယ်ဆိုပြီး VOA ကိုပြောပါတယ်။
မြန်မာနိုင်ငံမှာ dollarization ဆိုပြီးတော့ဒီဒေါ်လာနဲ့အယောင်းအဝယ်မပြုတ်လို့ရဘူးဆိုပြီးဗဟိုဘဏ်ကနှစ်ပေါင်းတော်တော်ကြာပါပြီအမိန့်ထုတ်ထားတာတွေရှိပါတယ်ဒါကသူတို့လိုက်နာခြင်းမရှိတာလေးတွေကိုတွေ့ပါတယ်အာဏာတည်ခြင်းမရှိတာလေးတွေကိုတွေ့ပါတယ်ဟိုများများဆဆကတော့ဒီလေလက်မှတ်တွေဟိုလောက်တာတွေတော့ကျောင်းနေပါကျောင်းနေကအနည်းဆုံးဒေါ်လာ3000 5000အထိပြည်တွင်းမှာကျောင်းနေကတစ်ခါတစ်ခါဒေါ်လာနဲ့ပေးချေရတာတွေတော်တော်များတဲ့အတွက်ဟိုနေရာတိုင်းမှာဟိုတော်တော်များများနေရာတွေမှာဒေါ်လာနဲ့ပြချရတယ်ဒေါ်လာနဲ့ငွေသိန်းတုံးနေကြတာပါ
။ဩဂုတ်လ28ရက်နေ့ကနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့စီးပွားရေးလုပ်ငန်းရှင်တွေတွေ့ဆုံတဲ့အခမ်းအနားမှာလဲ UMFCCI ဘက်ကဒီကိစ္စကိုအလေးထားတင်ပြခဲ့ပါတယ်။ဘာလုပ်ငန်းဆိုင်ရာကြွန့်ကျင်သူအကြံပေးဦးရဲမင်းဦးကတော့ကြက်ငွေတန်ဖိုးကြတာကိုထိန်းထားနိုင်ဖို့အစိုးရဘက်ကနီလန်ပေါင်းစုံနဲ့စူးစမ်းနေတယ်လို့မြင်တဲ့အကြောင်း VOE ကိုပြောပါတယ်။ဒါပေမဲ့လဲနိုင်ငံတကာငွေကြေးအတက်ကြနဲ့ပြည်တွင်းငွေကြေးကစားမှုတွေရဲ့ရိုက်ခတ်မှုတွေကတော့ရှိနေဦးမယ်လို့သူကမြင်ပါတယ
်။ဗိုလ်ဘဏ်ဘက်ကဗိုလ်ဘဏ်လောက်ရမယ့်ဒေါ်လာဒီ swap နဲ့ထုတ်ပြီးတဲ့ဘာတွေပြီးခဲ့တဲ့တစ်ပတ်ကစပြီးစထုတ်ပြီးတာတွေရှိနေပြီ။အဲ့လိုပဲစီမံဘဏ်သာဘက်ကသူလုပ်ဖျားနေရှိတာလုပ်တယ်။စီးပွားကူးသန်းဘက်ကလည်းသူလက်ရှိ re-export တွေကိုယာယီပိတ်တာတွေဘာတွေသူစလုပ်နေပြီ။အဲ့တော့အစိုးရဘက်ကလည်း action ကတော့စသွားနေပါပြီ။ဒါပေမဲ့ပြင်ပကဒီနိုင်ငံတော်ငွေကြေးအတက်အကျပုံမူတည်ပြီးတော့ဒေါ်လာဈေးအတက်အကျတော့ရှိနေဦးမှာပဲဖြစ်နေမှာလဲ။အခုဒီရပိုင်းဈေးပြန်တက်တာဆိုရင်တကယ်ဈေးတက်ချင်လို့တက်တာလားဒါမှမဟုတ်ဥမာ UN အစည်းအဝေးကထွက်တဲ့ဆက်သတင်းကိုခြင်ပြီးတော့မှဒေါ်လာဈေးကိုဝင်ကစားတာလားဒါမျိုးလေးတွေကျွန်တော်တို့မှရှိတတ်တယ်အောင်ဈေးချအောင်တော့မလုပ်နိုင်ဘူးဒါပေမဲ့တက်သွင်းတာတဲ့ပုံမတက်အောင်ပဲကျွန်တော်တို့ထိန်းထားလို့ရမှာ
နိုင်ငံတကာအခြေအနေလေးလာသုံးသက်သူတူဖြစ်တဲ့ဥမမောင်စိုးကတော့မြန်မာကျပ်ငွေတန်ဖိုးဟာကမ္ဘာနိုင်ငံကြီးနဲ့စီးပွားရေးအခြေအနေတွေရဲ့ရိုက်ခတ်မှုကိုလွန်ဆန်နိုင်သေးမှာမဟုတ်ဘူးလို့သုံးသပ်ပါတယ်
တီယုံနဲ့ကျွန်တော်တို့ဗမာပြည်စီးပွားရေးကတော်တော်ဆက်နွယ်နေများပါတယ်လောလောဆယ်တီယုံငွေစည်းကျနေဗမာငွေစည်းတွေဆက်ကြဖို့အလားအလာရှိပါတယ်နောက်တစ်ခေါက်ဒီတီယုံနဲ့အမေရိကန်နဲ့ကုန်သွယ်ရေးနဲ့ပတ်သက်ယူဆွေးနွေးမှုတွေမပြေလည်ဘူးထပ်ပြီးအခွန်တွေတိုးတယ်တီယုံငွေကျတယ်ဆိုရင်ဗမာငွေကျတာတော့ဆက်ရှိနေလိမ့်မယ်လို့ထင်ပါတယ်ခင်ဗျာ
မြန်မာကျပ်ငွေတန်ဖိုးဇက်တိုက်ထိုးကြတာတွေကိုကာကွယ်ဖို့ဈေးကွက်ကိုထိန်းထားနိုင်မှုဆိုရင်အစိုးရဘက်ကအသုံးစိတ်လျှော့ချရေးပါဝင်ရေရှည်မှလွတ်ဆောင်စရာတွေရှိနေတယ်လို့မြင်တဲ့အကြောင်း UMFCCI ဒုက္ခတာဥမမောင်လက်ကဆက်ပြောပါတယ
်အခုလက်ရှိဟိုကာလပေါက်ဈေးနဲ့တွက်ပြီးတော့ဒီဘတ်ဂျက်ကိုဆွဲဖို့လိုပါတယ်ဘတ်ဂျက်မှာဟိုအသုံးစိတ်ဒီများနေတဲ့ဟာတွေကိုလျှော့ဖို့လိုပါတယ်ဟိုဒီတချို့ project တွေကိုလည်းဟိုလျှော့ဖို့လိုပါတယ်တချို့ project တွေမှာဟို state owned enterprise ကိုခေါ်ပါတယ်နိုင်ငံပိုင်ဟိုလုပ်ငန်းတွေမှာလည်းရှုံးနေတဲ့ဟာတွေကိုဟိုရပ်တန့်ဖို့လည်းလိုပါတယ်export incentive တွေပေးဖို့ရဲ့နောက်တော့ဟို rebate တွေပေးဖို့ပါဘူးကျွန်တော်တို့အကုန်လုံးပေးထားပါတယ်ပြောထားပါတယ
်အမေရိကန်ငွေလဲလုံးပြင့်တက်နေတဲ့အတွက်နိုင်ငံပေါ်ထိခိုက်မှုတွေကိုအ ਨੇ ဆုံးဖြစ်အောင်ပြည်ထောင်စုအစိုးရအဖွဲ့ကဘာတွေဆောင်ရွက်ထားသလဲအခြေအနေတွေနဲ့ပတ်သက်လို့ပြည်သူတွေကိုပို့ပွင့်လင်းလင်းချပြဖို့မနေ့ကပြည်ထောင်စုလွှတ်တော်အတွင်းမှာမှတ်ချက်ပြီးတင်ပြမှုတွေရှိနေပါတယ် UMFCCI ကုန်သွယ်ဆက်မှုလုပ်ငန်းရှင်တွေဘက်ကတော့ပို့ကုန်မြင့်တရေးလုပ်ငန်းတွေကိုပြန်လည်သုံးသပ်ပေးဖို့နဲ့တရားမဝင်ကုန်သွယ်ရေးလုပ်ငန်းတွေကိုကာဝယ်နိုင်အောင်ထိထိရောက်ရောက်ဆောင်ရွက်ဖို့လိုမယ်ဆိုပြီးနိုင်ငံတော်အစိုးရကိုကြံပေးတင်ပြထားကြပါခင်ဗျာ